ီနေ့အစောပိုင်းတုန်းကကိုဗစ်ကာကွယ်ဆေးတင်ပို့ရောင်းချမှုရနာခဲ့ရတဲ့အိန္ဒိယနိုင်ငံဟာအခုဆိုရင်ကာကွယ်ဆေးထုတ်လုပ်မှုနှုံးကိုခတ်သွက်သွက်နဲ့လုပ်ငန်းတိုးချဲ့လုပ်နေပြီးမကြာခင်မှာကမ္ဘာနိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးပြန်လည်တင်ပို့နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။တစ်ဖက်မှာလည်းလာမယ့်လတွေအတွင်းနိုင်ငံတွင်းကအသက်အရွယ်ရောက်ပြီးသားသူတွေကိုကာကွယ်ဆေးထုတ်ဖို့ပြင်ဆင်နေပါတယ်။လာမယ့်ဒီဇင်ဘာလကုန်ပိုင်းအထိအိန္ဒိယနိုင်ငံတွင်ကိုဗစ်ကာကွယ်ဆေး 1.85 ဘီလီယံထိုးနှံပြီးစီးရေးရည်မှန်းထားပြီးအဲ့ဒီနောက်ပိုင်းမှာနိုင်ငံသားကိုကိုဗစ်ကာကွယ်ဆေးတွေတင်ပို့သွားဖို့အစိုးရကခွင့်ပြုမှာဖြစ်ကြောင်းအိန္ဒိယကာကွယ်ဆေးထိုးနှံရေးအစီအစဉ်ရဲ့ဤပညာအကြံပေးအကြီးအကဲ NK Arora က VOA ကိုပြောပါတယ်။ရှင်းနှစ်ထဲမှာကာကွယ်ဆေးတွေဘီလီယံနဲ့ချီပြီးထုတ်ဖို့လည်းရှိနေတယ်လို့သူကဆိုပါတယ်။နိုင်ငံပေါင်း100နီးပါးကိုကာကွယ်ဆေး66တန်းဖြန့်ဝေတင်ပို့ခဲ့တဲ့အိန္ဒိယဟာကိုဗစ်ဒုတိယလှိုင်းကြုံပြီးတဲ့နောက်ကာကွယ်ဆေးတင်ပို့မှုကိုရပ်ဆိုင်းခဲ့ပါတယ်။